ကင်းပြည်နယ်မြောက်ပိုင်းခရိုင် KNU ထိန်းချုပ်ရာ 6K ကမြို့တဲ့ဒေတာတဝိုက်ကထွက်ပြေးနေရတဲ့စစ်ဘေးဒုက္ခသည်တွေဟာနေရပြန်ဖို့အခက်အခဲဖြစ်နေစေပါစစ်ကောင်စီတပ်တွေနဲ့ KNU ကရင်အမျိုးသားလူမျိုးရေးတက်ကရင်အမျိုးသားကာကွယ်ရေးတက်NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားမှာဒီဇင်ဘာလ15ရက်နေ့ကစခဲ့တဲ့တိုက်ပွဲတွေကြောင့်ဒုက္ခသည် 2,000 လောက်ထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမှာကပြောပြမှာပါရှင
်ကရင်ပြည်နယ်မြဝတီခရိုင်လေးကေကောမြို့တဲ့အတွင်းမှာခိုလုံနေတဲ့လွှတ်တော်မတ်နှစ်ဦးနဲ့အကြမ်းမဖက်အာနာဖီဆန်CDM လုတ်ထားတဲ့ဝန်ထမ်း20ကျော်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးရကနေနောက်တရက်မှာကရင်မျိုးသားလွတ်မြောက်ရေးတပ်အပါအဝင်ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုအပြင်လေယာဉ်နဲ့ပါဘုံကျဲတိုက်ခတ်မှု၄ရက်ဆက်တိုက်လုပ်ခဲ့တာကြောင့်ထိုင်းနိုင်ငံဘက်ကစစ်ဘေးရှောင်ဒုက္ခသည်တပေါင်းကျော်ထွက်ပြေးခဲ့ကြရပါတယ်။မြန်မာပြည်တွင်းမှာလည်းစစ်ဘေးရှောင်တောင်ကနန်းလောက်ဟာအိုးအိမ်ဆုံးခွာပြီးတောတောင်တွေထဲမှာပဲပုံအောင်နေထိုင်နေရဆဲဖြစ်ပါတယ်ဒုက္ခတွေတွေဟာထိုင်းဘက်ကိုပြေးလာလိုက်ပြန်သွားလိုက်နဲ့နေရာရင်းကိုပြန်ဖို့ကအခက်ခဲတွေဖြစ်နေတော့မဲ့လို့လဲဆိုပါတယ်မင်းညကပဲမင်းလက်ပံကြေးွာပဲလက်နဲ့ကြီးတွေကြလို့ဒေသခံတွေထွက်ပြေးနေရတယ်လို့လဲဒုက္ခတွေတွေကိုအကူအညီပေးနေသူတူကပြောပြပါတယ
်ဒုက္ခတွေတွေကဟိုစပြီးတော့ဟိုဖြစ်ကလေးကသူတို့ပြေးလာတာပေါ့နော်အဲ့ဒီကာလမှာစပြီးတော့ပြေးလာတယ်ပြီးတော့တိုက်ပွဲနဲ့အေးတဲ့ချိန်မှာသူတို့ရွာကိုပြန်ကြတယ်။ပြီးတော့လက်နဲ့ကြီးပြန်ကြတဲ့အခါမှာပြန်ပြီးတော့ပြေးလာကြတယ်။အဲ့လိုပြေးတာအသွားပြန်ဆိုရင်၃ကျော်လောက်ရှိပါတော့။ကြည့်တဲ့အခါမှာဒုက္ခသည်တွေရဲ့ယင်းနေရအမှန်ဆန်တာသူတို့ရွာသူတို့ရဲ့ရွာပြန်ပြီးတော့သူတို့ကသူတို့မြေဥပဒေလုပ်ငန်းတွေအေးအေးချမ်းချမ်းလုပ်ကန်နေတယ်။လက်နဲ့ကြီးကသူတို့ရွာဘက်ကိုကြားလိုက်ရွာထဲကိုကြားလိုက်ဆိုတော့သူတို့ပြန်ပြေးရတယ်။ဆိုတော့မနေ့ရပဲမင်းလက်ပံဘက်ကိုလက်နဲ့ကြီးညပိုင်းမှာ15လုံးလောက်ကြားလာတယ်သူတို့ထပ်ပြေးလာရတယ်။ဆိုတော့အချိန်တွေကကြတော့အချိန်တွေကတော့ဒုက္ခတွေကပြန်ကျင်တယ်ဒါပြန်လို့မရသေးတဲ့အခြေအနေဖြစ်နေတယ်သူတို့မှလည်းဒုက္ခနဲ့ကြောက်နေတာကိုတွေ့ရတယ်နောက်တစ်ဆက်တည်းမှာလည်းအခုကာလမှာဒုက္ခတွေမှာ one shot one ပြတ်တည်တယ်ဖြစ်လာတာကျွန်တော်တွေ့ရတယ်နောက်ပြီးအဲ့ထဲမှာပြီးလာထဲမှာဆိုလို့ရှိရင်လာသားကလေးလည်းပါတယ်ကျွန်တော်ရှင်းရပါတော့နောက်ပြီးကိုဝင်ဆောင်လည်းပါတယ်တချို့ကလေးဆိုလို့ရှိရင်ရပိုင်းလည်းရှိသေးတယ်မျိုးပါတာပါတော့အဲ့ဒီဟာလည်းပါလာတွေ့ရတယ်အကျမိုက်မကောင်းတဲ့သူလည်းပါလာတာကျွန်တော်တွေ့ရတယ်
ဒုက္ခသည်တွေနေရပြန်ဖို့အခက်အခဲတွေဖြစ်နေပေမဲ့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့လေးကေကောဘက်မှာပုံမှန်အခြေအနေပြန်ရောက်နေပြီလို့လည်းအခုလိုပြောပါဗျာ
။လေးကေဘက်ကလည်းသူ့ဟိုတုံကျော်ကြီးရဆောင်ရွက်ထားမှုကြောင့်သူပုံမှန်အခြေအနေပြန်ဖြစ်နေပါပြီ။၃ရက်နဲ့၄ရက်နေပါလေ။အဲ့ဒီကေကောဘက်မှာဖြစ်ခဲ့တာတော့မရှိပါဘူး။၃ရက်နေမှာတော့ရှိတယ်ဗျ။လေးကေကောတော့မဟုတ်ဘူး။အဲ့ဒီဖလူးဘက်မှာတော့ရှိတယ်။ဖလူးဘက်မှာကျွန်တော်တို့ကဖလူးရွာရဲ့ဘောလုံးကွင်းနားလေးတိဝိုင်မှာဒီအဲ့မှာတော့တွေ့ဆုံတိုက်ပွဲဖြစ်ပွားခဲ့တာတော့ရှိတယ
်။မင်းညကပဲမင်းလက်ပံရွာဘက်ကိုလက်နဲ့ကြီးကြည်စံနေကြတာကြောင့်တချို့ဒုက္ခတွေတွေဟာထိုင်းဘက်ကိုပြေးလာပြီးတချို့ကတော့တောင်ရင်မြစ်တလျှောက်မှာခိုလုံနေကြပါရဲ့။စားတောက်ရဲအခက်အခဲရှိတာကြောင့်ထိုင်းဘက်ကလူမှုအကူအညီရေးအဖွဲ့တွေထံကိုအကူအညီတောင်းခံနေတယ်လို့လည်းဒုက္ခတွေတွေကိုအကူအညီပေးနေသူတွေကပြောပါရဲ
့။နေ့ကလက်နဲ့ညဆွနယ်လာတော့ပါနော်လက်နဲ့ကြီးသူတို့15လုံးလောက်ဖြစ်ပြီးတဲ့ခါမှာပြည်သူတွေကနေပြီးတော့ဟိုဒီဘက်မဲလက်ပံကမ်းကြီးတခြားကိုတီးလာကြတာပေါ့နော်ကျွန်တော်တို့တီးရတဲ့တရင်ကတော့လူကြီး1500လောက်ရှိတယ်အဲ1500လောက်ရှိတဲ့ထက်မှာဟူတူစုဒီစုပေါ့နော်ရှိတယ်အဲအစုတရာကတော့800လောက်ရှိတဲ့အစုကတော့ဒီညနေရပဲစုပေါ်ကပဲကျွန်တော်စီဖုံးဆက်လာတယ်သူလူ900ရှိတဲ့ထက်မှာသမင်းတော့က300ကျော်ပဲရသေးတယ်ပေါ့နော်400ကလူတွေပါသေးတယ်အဲလှမ်းကူညီဖို့ပြည်သူတောင်းတဲ့ခါမှာကျွန်တော်တို့ကတော့အတက်နိုင်ဆုံးအဲ့ဒီပါရှိတဲ့ရွာကန်တွေအဲကုညီဗီဒန်ဒီလက်ချက်ချက်ထားပေးပါတယ်အစင်တော့ပြပါပြေးလိမ့်မယ်လို့ထင်ပါတယ်ဈေးဖွဲ့ကလည်းအားကိုးရတယ်ညနေတိုင်းသမင်းလုံးထောင်နဲ့ထောင်နေရကြဈေးလည်းအဲ့ဒီပေါ့နော်အကတ်100ပတ်ဝန်းကျင်နေတိုင်းတူပေးတယ်ညနေတိုင်းအဲ့ဒါသူတို့အမှန်ကဈေးဝိဇ္ဇာတွေဟောက်ညနေတိုင်းအဲ့ဒါသူတို့လူသေးတယ
်နှစ်ဖက်တိုက်ပွဲတွေကြောင့်လေးကေကောမြို့တဲ့အပါဝင်မေထော်တလေးရသေးကူဘလူးကြီးဘလူးလေးမင်းလက်ပံမြစ်တာလေးမြိုင်ပဟိကလောခြေရွာတွေကဒေသခံတွေထွက်ပြေးနေကြရတာပါနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်စစ်ဘေးရှောင်တချို့တေဆုံးဒဏ်ရာရရှိတာတွေလည်းရှိနေပါရဲ့ရှင်